Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းမှာသောရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေ2015ခုနှစ်ဇန်နဝါရီလ17ရက်နေ့တနင်္ဂနွေနေ့ညနေပိုင်း VOA မြန်မာပိုင်းစီစဉ်တွေကိုလိုင်းဒိုမီတာ79.25 MHz ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်သောရရှင်များရှင်လန်းချမ်းမြေ့ကြပါစေရှင်ကျမသိန်းကြီးထိုက်ပါ
ကျမဆုမြတ်မမရှင်ပြင်သစ်ပြည်သူတွေနဲ့စီးလုံးညီညွတ်မှုရှိတဲ့ဆရာကိုပြသတဲ့ဒီ Paris မြို့တော်ကလမ်းလျှောက်ချီတက်ပွဲမှာကမ္ဘာကောင်းဆောင်တွေပါဝင်လူပေါင်းသန်းလောက်ပါဝင်ချီတက်မယ်လို့ခန့်မှန်းထားပါတယ်ပါကစ္စတန်နိုင်ငံမှာတော့လမ်းပြောင်းပြောင်းမှားမောင်းတဲ့ဓာတ်စီတင်ကားနဲ့ဒီဘတ်ကားတို့ခေါင်းချင်းဆိုင်တိုက်မိပြီးတော့မိလောင်ခဲ့လို့58ယောက်ထဲမှာနေတည်ဆုံးသွားပါတယ်ဒီလိုထိတ်တန့်ရောက်သတင်းတွေကိုမတ်မိုးဖြူနဲ့ကြေညာပေးပါမယ်ရှင
်ကောင်းပါပြီရှင်သတင်းတွေပြီးမှာတော့ထိုင်းနိုင်ငံတွင်ကရွှေပြောင်းအလုပ်သမားတွေအတွက်ယာယီနိုင်ငံကူးလက်မှတ်လိုအပ်မဲ့နောက်ဆုံးသတ်မှတ်ရက်ကိုထိုင်းဆိုရခါကြေညာလိုက်တဲ့အကြောင်းကိုအရင်ဆုံးတင်ပြပေးပါပါ
ဒီစမှာ12တုန်းကနေပြီးတော့မှကျွန်တော်တို့လေအလုပ်သမားကြီးရကိစ္စတွေပြည်ပတစ်ခုကိုလုပ်ပါတယ်ခါရအလုပ်သမားဝန်ထမ်းတာအဲဒုတိယရှင်ကြိုင်းမှုဥဆောင်လို့ပါနော်ကျွန်တော်ဘက်ကတော့ဒီရှင်ကြိုင်းမှုချုပ်ဥဆောင်လို့ကျွန်တော်ဆွေးနွေးပေးလုပ်ပါ
ဒါတော့ဒီမြမအလုပ်သမားတန်ရာရှိဦးသိန်းနိုင်ပြောပြခဲ့တာပါရှင်ပြေဆုံးကိုမကြခင်မှာခြားခြားရမှာဖြစ်ပါတယ်ဒီနောက်မှာတော့ပြင်သစ်နိုင်ငံကတယောစာရေးသားတဲ့ Charlie Hebdo Magazine တိုင်းအစ္စလာမ်ရဲ့အစွန်ရောက်တို့ရဲ့တိုက်ခိုက်မှုခံရတဲ့အပေါ်မှာသုံးသပ်ချက်နဲ့ဒီတိုက်ခိုက်မှုအပေါ်တုံ့ပြန်ချက်တွေကဥရောပမှာနေထိုင်ကြတဲ့မွတ်စလင်တွေစိတ်မသက်မသာဖြစ်နေကြရတဲ့အကြောင်းတွေကိုတင်ပြပေးမှာဖြစ်တယ်လို့ကုလထောက်စုနဲ့ရီမန်းချက်နောက်ဆုံးအချိန်သတ်မှတ်ချက်နှီးလာတဲ့အချိန်ဖွံ့ဖြိုးဆဲနိုင်ငံတွေရဲ့ခေါင်းဆောင်မှုကိုတောင်အာဖရိကနိုင်ငံကတာဝန်ယူလိုက်တဲ့အကြောင်းတွေကိုလည်းနားဆင်ကြရဖို့ရှိပါတယ်ရှင်။ဒါရင်မတိုင်ခင်အခုရေဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုမတ်စုမြတ်မွန်နဲ့မတ်မိုးဖြူတို့ကကြေညာပေးကြမှာပါ။
ပြင်သစ်နိုင်ငံမှာလူပေါင်း18ယောက်တေဆုံးခဲ့ရတဲ့အကြမ်းဖက်တိုက်ခိုက်မှုဖြစ်ပွားခဲ့ပြီးတဲ့နောက်ပြင်သစ်ပြည်သူတွေနဲ့စီးလုံးညီညွတ်မှုရှိတဲ့ဆရာကိုပြသဖို့ဒီကနေ့ Paris မြို့တော်မှာလုပ်မဲ့ချီတက်ပွဲမှာကမ္ဘာကောင်းဆောင်တွေအပါအဝင်လူပေါင်းသန်းနဲ့ချီပါဝင်မယ်လို့ခန့်မှန်းရပါတယ်။ Britain ဝန်ကြီးချုပ် David Cameron, Germany ဝန်ကြီးချုပ် Angela Merkel, Israel ဝန်ကြီးချုပ် Benjamin Netanyahu နဲ့ Palestine ကောင်းဆောင် Mahmoud Abbas တခါ Jordan ဘီရင်နဲ့မိဖုရားတို့အပါအဝင်နိုင်ငံကောင်းဆောင်တွေပါဝင်ချီတက်ကြမှာမို့လုံခြုံရေးကိုလည်းအထူးချက်မှတ်ထားပါတယ်။အမေရိကန်ပြည်ထောင်စုကိုစားရှေ့နေချုပ် Eric Holder ပါဝင်ချီတက်မှာဖြစ်ပါတယ်။လွတ်လပ်မှုကိုပြသတဲ့ချီတက်လမ်းလျှောက်ပွဲကိုဘလို့အကြမ်းဖက်လုပ်ရမျိုးကမှတားဆီးနိုင်မှာမဟုတ်ဘူးလို့အမေရိကန်နိုင်ငံသားဝန်ကြီး John Kerry ကဒီကနေ့မှပြောကြားခဲ့ပါတယ်။အမေရိကန်ဟာပြင်သစ်ပြည်သူတွေနဲ့အတူယက်တီနေပါတယ်။အမျက်ဒေါသနဲ့လည်းမဟုတ်ဘဲအစွန်းရောက်သမားတွေကိုရင်ဆိုင်မယ်ဆိုတဲ့တန်တိတ်ထန်နဲ့တသားရဲရှိနေပါတယ်လို့အိန္ဒိယနိုင်ငံမှာရောက်နေတဲ့အမေရိကန်နိုင်ငံသားဝန်ကြီးကပြောကြားခဲ့ပါတယ်။စနေနေ့တုန်းကလည်းပြင်သစ်နိုင်ငံတဝမ်းကမြို့တွေမှာလူပေါင်း9,000ကျော်ငြိမ်သက်စွာလမ်းလျှောက်ချီတက်ခဲ့ကြပါတယ်။နှစ်ပေါင်း90ကျော်အတွင်းပြင်သစ်နိုင်ငံရဲ့အဆိုးဆုံးအကြမ်းဖက်မှုမှာတေဆုံးခဲ့ရသူ18ယောက်ကိုဂုဏ်ပြုတယ်ဆိုတာကိုပြသတဲ့အနေနဲ့အမြောက်အမြားပါဝင်ပြသခဲ့တာပါ။ဒီတေဆုံးသွားတဲ့တနတ်သမား3ယောက်ထဲကတယောက်ရဲ့ရီးစားအမျိုးသမီးလွတ်မြောက်နေဆဲဖြစ်တဲ့အတွက်လည်းပြင်သစ်နိုင်ငံတဝမ်းမှာတော့လုံခြုံရေးကိုအထူးတင်းကျပ်ထားပါတယ်။တယောစာတွေရေးတဲ့ဒီ Paris မြို့တွေက Charlie Hebdo Magazine တိုင်းနဲ့ဂျူးလူမျိုးတွေစားတဲ့ကိုရှာအစားအသောက်တွေရောင်းတဲ့စူပါမားကတ်တို့ကိုဝင်ရောက်ပစ်ခတ်တိုက်ခိုက်သွားတဲ့တနတ်သမားတွေရဲ့တခြားအပေါင်းအပါကြံရပါဖြစ်နိုင်သူတွေကိုလည်းစုံစမ်းရှာဖွေနေကြပါတယ်။ဒီလက်နဲ့ကန်ဆောင်ထားပြီးတော့အန္တရာယ်ရှိတယ်လို့ပြင်သစ်ရဲတွေကမတင်ကားဖြစ်နေတဲ့အသက်26နှစ်အရွယ်ဟာယတ်ဘူမန်ဒီယန်ဟာဇန်နဝါရီလ2ရက်နေ့ကတူရကီနိုင်ငံကိုရောက်လာခဲ့ပြီးတော့အခုဆီးရီးယားကိုရောက်သွားပုံရတယ်လို့တူရကီတာဝန်ရှိသူတွေကတော့စနေနေ့တုန်းကပြောကြားခဲ့ပါတယ်ရှင
်ဒီမနေ့စောပိုင်းရတဲ့သတင်းအရာပါကစ္စတန်နိုင်ငံကရာချီမြို့တော်တောင်ဘက်ပိုင်းမှာအရှိန်မြင့်မောင်းနှင်လာတဲ့ဓာတ်စီတင်ကားတစ်စင်းလမ်းကြောင်းမှာပြီးခီးတဲ့တင်ဘတ်ကားနဲ့ခေါင်းချင်းဆိုင်တိုက်မိခဲ့တဲ့အတွက်ခီးတဲ့58ယောက်ထဲမှနေသက်ဆုံးရှုံးခဲ့ပါတယ်လမ်းဆိုးတဲ့အပိုင်းမှာတိုက်မိတဲ့အဲ့ဒီရင်းနှင်းဟာမိလောင်ကျွမ်းခဲ့တယ်လို့တာဝန်ရှိရဲရရှိကပြောဆိုပါတယ်။ကားတိုက်ခံရတဲ့ခီးသည်တွေထဲမှာအမျိုးသမီးတွေနဲ့ကလေးငယ်တွေပါပြီးတချို့ကမိလောင်ဒဏ်ရာကြောင့်မမှတ်မိနိုင်လောက်အောင်ရုပ်ပြက်ဆင်းပြက်ဒေဆုံးခဲ့ကြပါတယ်။ဒေဆုံးသူဥယျာဉ်လေးတိုးလာနိုင်တယ်လို့ခီးသည်တွေကိုကုသပေးနေတဲ့ဆေးရုံတာဝန်ရှိသူတွေကပြောဆိုပါတယ်။ကားမိလောင်ဒေဆုံးသူတွေထဲမှာသူမိသားစုကမိသားစုဝင်6ယောက်ပါသွားတယ်လို့အသက်ရှင်ကျန်ရည်သူတယောက်ကပြောဆိုပါတယ်။တချို့ခီးသည်တွေကတော့ကားပတင်းပေါက်ကနေခုန်ချလွတ်မြောက်ခဲ့တယ်လို့တာဝန်ရှိသူတွေကပြောပါတယ်။ပါကစ္စတန်နိုင်ငံဟာလမ်းသားအရေးအတွက်ညံပြင်းတာတာဝန်မဲ့ရင်မောင်းတာနဲ့ယင်ထိန်သိမ်းရေးညံပြင်းတာတွေကြောင့်လူအသက်အများကြီးဆုံးရှုံးရတဲ့ယင်တိုက်မှုတွေအတော်များများဖြစ်ပွားတယ်ဆိုတဲ့နာမည်ဆိုးနဲ့လူသိများတဲ့နိုင်ငံတစ်နိုင်ငံဖြစ်ပါတယ်။
နိုင်ငံတကာယင်းနှိမ့်မြုပ်နှံမှုဆိုင်ရာညီလာခံတက်ရောက်ဖို့ အိန္ဒိယနိုင်ငံနဲ့စီးပွားဆက်ဆံရေးတိုးမြှင့်ဖို့အတွက်အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီဟာအိန္ဒိယနိုင်ငံမှာရောက်ရှိနေပါတယ်။ဒီလကုန်ပိုင်းအမေရိကန်သမ္မတဘရက်အိုဘားမာအိန္ဒိယခီးသွားမဲ့ခီးစဉ်အတွက်ကိုလည်းဒီနိုင်ငံသားရေးဝန်ကြီးကယ်ရီရှေ့ပြေးလာရောက်ဆွေးနွေးတာဖြစ်ပါတယ်။ဂူဂျာရတ်ပြည်နယ်ရဲ့မြို့တော်အမေဒါဘက်စီကိုဒီကနေ့ရောက်ရှိသွားတဲ့နိုင်ငံသားဝင်ကြီးဟာအဲ့ဒီမှာအမေရိကန်ကိုယ်စားလှယ်တွေကိုဥဆောင်ပြီးတော့ဂူဂျာရတ် investment ထိပ်သီးညီလာခံကိုတက်ရောက်နေပါတယ်။ညီလာခံဖွင့်ပွဲမှာဝင်ကြီးကယ်ရီကနှစ်နိုင်ငံကုန်သွယ်ရေးနဲ့ကမ္ဘာကုန်သွယ်ရေးကိစ္စတွေကိုမင်းကွန်းနဲ့မှပြောကြားသွားပါတယ်။ဒီညီလာခံမှာရေရှည်ခံတာဝန်သည့်ယင်းနှိမ့်ညှို့နှံမှုကိုမြင့်တင်ဆွေးနွေးရေးအဓိကဆွေးနွေးကြမှာပါ။အိန္ဒိယသမ္မတနိုင်ငံထူထောင်တဲ့နေ့နှစ်ပတ်လည်ခမ်းနားကိုတက်ရောက်မဲ့သမ္မတဥဘာမရဲ့ခီးစဉ်နဲ့ပတ်သက်လို့လည်းအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီနဲ့ဝန်ကြီးကယ်ရီတွေ့ဆုံဆွေးနွေးမှာဖြစ်ပါတယ်။စနေနေ့ကတော့အမေရိကန်နိုင်ငံသားရေးဝန်ကြီးဟာဂျာမနီနိုင်ငံမှာခီးတစ်ထောင်နားပြီးတော့အိုမန်ဘုရင်နဲ့တွေ့ဆုံခဲ့ပါတယ်။မြူနစ်မြို့မှာဆူဒန်ဘုရင်ကာဘူဘင်ဆာအစ်အယ်ဆာအစ်နဲ့ဝန်ကြီးကယ်ရီတို့တနားရီလောက်ကြာအောင်လို့တွေ့ဆုံဆွေးနွေးခဲ့တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကပြောပါတယ်။အီရန်နျူကလ িয়ার အစီအစဉ်ကိစ္စတခါဒီပြင်သစ်နိုင်ငံမှာလက်တလောဖြစ်ခဲ့တဲ့အဆွန်ရောက်တွေရဲ့အကြမ်းဖက်တိုက်ခိုက်မှုနဲ့ NDA စသဖြင့်ကောင်းစဉ်မျိုးစုံကိုကြက်ကြက်ပြန့်ပြန့်ဆွေးနွေးခဲ့ကြတယ်လို့တာဝန်ရှိသူတွေကပြောပါတယ်။အသက်84နှစ်ရှိနေပြီဖြစ်တဲ့အိုမန်ဘီရင်ဟာဥရောပမှာဆေးကုသမှုခံနေတာလားနဲ့ချီကြားနေပါပြီရှင
်။ VOA American တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19 kHz 1683ညလိုင်းဒိုမီတာ19 kHz 15565ဆိုင်ဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ဒီနေ့ကနေလေးညနေပိုင်းအတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်။ Java ပင်လယ်ထဲမှာပြတ်ကျသွားတဲ့ Air Asia လေယာဉ်ရဲ့အမီးကိုဂျေဘော်ဆယ်ယူပြီးနောက်တည့်မှာဒီကနေ့မှာပဲလေယာဉ်ပြန်တမ်းမှုမှတ်တမ်းတင်ဆက် Black Box ကနေပြီးတော့ Ping Signal တန်တွေကိုပင်လယ်ထဲကနေပို့ပြီးတော့ကြားခဲ့ပါတယ်။black box ဆက်ရှိနေမယ်လို့ယုံကြည်ရတဲ့နေရာကနေပြီးတော့ signal တန်ကိုကြားရပြီးတော့ရှာဖွေဖို့ရင်းငုတ်သမားတွေကိုတုံးမယ်လို့ရှာဖွေရေးအဖွဲ့တာဝန်ရှိသူတယောက်ကပြောပါတယ်။လေရင်ပြန်ရဲ့ပျက်စီးနေတဲ့အမီပိုင်းကိုရေဘော်ဘလုံးတွေတုံးပြီးတော့စနေနေ့ကပြန်ဆယ်ယူနိုင်ခဲ့ပေမဲ့အထဲမှာဒီလေရင်ပြန်တမ်းမှုမှတ်တမ်းတင်ဆက်ပါမလာခဲ့ပါဘူး။ဒီဇင်ဘာ28ရက်နေ့ကခရီးသည်နဲ့လေရင်အမှုရမ်းပေါင်း162ယောက်ပါသွားတဲ့လေရင်ပြန်ဘာကြောင့်ပြတ်ကျသွားရခဲ့ရတယ်လဲဆိုတာကိုသိနိုင်ဖို့အတွက်အဲ့ဒီမှတ်တမ်းတင်ဆက်ကအရေးပါပါတယ်ရှင်
။နိုင်ဂျီးရီးယားနိုင်ငံအရှေ့မြောက်ပိုင်းလူစီးကားတဲ့ဈေးတစ်ခုထဲမှာလူ16ယောက်ထက်မနည်းသေဆုံးပြီးလူ20လောက်ဒဏ်ရာရခဲ့တဲ့အသေးခံဘုံခွဲတိုက်ခိုက်မှုတစ်ခုကိုလုပ်ခဲ့သူဟာအသက်10နှစ်လောက်အရွယ်ရှိတဲ့ကလေးမလေးတစ်ယောက်ဖြစ်တယ်လို့ယူဆရတဲ့အကြောင်းတာဝန်ရှိသူတွေကပြောဆိုပါတယ်။စနေနေ့ကဖြစ်ခဲ့တဲ့အဲ့ဒီဘုံပေါက်ကွဲမှုပြီးမကြခင်မှာပဲသက်သေတချို့ကိုတွေ့ရှိစစ်ဆေးနေတာဖြစ်ပါတယ်။ဘောနိုပြည်နယ်မဒူဂရီမှာရှိတဲ့တပ်တေတယောက်ရဲ့ပြောပြချက်အရအဲ့ဒီကလေးငယ်ကိုဈေးဝင်ပေါက်မှာရှာဖွေနေချိန်ချိန်ကိုက်ဘုံစနစ်တံဖြုတ်ခဲ့တယ်လို့နိုင်ဂျီးရီးယားတာဝန်ရှိသူတွေကပြောပါတယ်။ဒီတိုက်ခိုက်မှုကဘယ်သူလက်ချက်ဖြစ်တယ်ဆိုတာအခုလက်ထိထုတ်ဖော်ပြောတာတော့မရှိသေးပါဘူး။ဒါပေမဲ့တိုက်ခိုက်မှုဖြစ်ခဲ့တဲ့ဘောနိုပြည်နယ်ဟာမွတ်စလင်စစ်သွေးကြွဘိုကိုဟာရမ်အုပ်စုနဲ့ဆွန်နီမွတ်စလင်သဘုံအဖွဲ့တွေကျက်စားတဲ့အချက်အချာဒေသတစ်ခုဖြစ်ပါတယ်။
လပ်နိုနိုင်ငံမြောက်ပိုင်းက Tripoli ကဖေးဆိုင်တစ်ခုမှာအသေးခံဘုံးခွဲတိုက်ခိုက်မှုကြောင့်9ယောက်သေဆုံးပြီးတော့38ယောက်ဒဏ်ရာရရှိခဲ့တယ်လို့လပ်နိုတာဝန်ရှိသူတွေကပြောပါတယ်။ဒီနိုင်ငံရဲ့ဒုတိယအကြီးဆုံးမြို့ဖြစ်တဲ့ Tripoli မြို့မှာအများစုနေထိုင်ကြတဲ့အလာဝီတွေရဲ့ Jabal Mosan ရပ်ကွက်နဲ့ Sunni Muslim တွေနေထိုင်ကြတဲ့ Bel Air Tababan ရပ်ကွက်ကိုခြားထားတဲ့လန်တလန်ဘော်ကကဖေးဆိုင်မှာပောက်ကွဲမှုဖြစ်ခဲ့တာပါ။ဒီကဖေးဆိုင်ထဲမှာအသေးခံဘုံးခွဲသမားကဖောက်ခွဲခဲ့တာဖြစ်တယ်လို့မျက်မြင်တွေကပြောပါတယ်။ဒီအခင်းဖြစ်ပွားတဲ့နေရာမှာလူတွေစုဝေးနေချိန်နောက်ထပ်အသေးခံဘုံးခွဲသမားကဖောက်ခွဲခဲ့တယ်လို့လည်းသတင်းတွေမှာဖော်ပြပါရယ်စနေနေ့ကတိုက်ခိုက်မှုဟာသူတို့ရဲ့လက်ချက်ဖြစ်တယ်လို့ Al Qaeda အဖွဲ့နဲ့ဆက်နွယ်နေတဲ့ Nusra Front အဖွဲ့ကဆိုခဲ့ပါရယ်ရှင် Direct from Washington The Voice of America VOA
ထိတ်တန့်ရောက်သတင်းတွေကိုမဆုမြတ်မွန်နဲ့မမိုးဖြူတို့ကြီးညာပေးခဲ့တာပါရှင်ခုကတော့သတင်းဆောင်မတွေကိုနားဆင်ကြရအောင်ပါထိုင်းနိုင်ငံတွင်ယာယီလုံးလုံးကန်ကွင်ဘတ်ကတ်လို့ခေါ်တဲ့ပန်းရောင်ကတ်ကန်ဆောင်ထားတဲ့မြန်မာလာအိုကမ်ဘောဒီးယားသုံးနိုင်ငံကနိုင်ငံသားသားရွှေ့ပြောင်းအလုပ်သမားတွေကိုယာယီနိုင်ငံကူးလက်မှတ်ပတ်စပို့တွေကိုမတ်လကုန်နောက်ဆုံးထားပြီး3လအတွင်းအမြန်ဆုံးလုပ်ကြဖို့ထိုင်းလူသမားကြီးကြပ်ရေးဝန်ကြီးဌာနကဆော်ဩလိုက်ပါတယ်။တတ်မှတ်ထားတဲ့အချိန်နောက်ပိုင်းမှာတက်တန်းကုန်ဆုံးသူတရားမဝင်အလုပ်သမားတွေကိုတွေ့ရှိရင်မူရင်းနိုင်ငံတွေကိုချက်ချင်းပြန်ပို့မယ်လို့လည်းသတိပေးလိုက်ပါတယ်။ဒီအချိန်မှာ တက်ဆိုင်ရာနိုင်ငံတန်ယုံတွေကဘာရီကူညီဆောင်ရွက်ပေးနေတယ်လဲဆိုတဲ့အသေးစိတ်ကိုတော့ဆက်သွယ်စုံစမ်းထားတဲ့မတ်စုမွန်ကပြောပြပေးမှာပါရှင်
။ထိုင်းနိုင်ငံတွင်လာရောက်လုလုကင်နေကြတဲ့နိုင်ငံသားသားရွှေပြောင်းအလုပ်သမားတွေအတွက်ထိုင်းနိုင်ငံတွင်ကျန်းမာရေးဆောင်ရှားမှုအပါအဝင်တရားဝင်အလုပ်လုပ်ကင်ခွင့်ပေးထားတဲ့ယာယီအလုပ်လုပ်ခွင့်ဘက်ကတ်တွေကိုတက်ဆိုင်ရာအလုပ်ရှင်တွေရဲ့ထောက်ခံချက်နဲ့ထိုင်းလုံသမားဝင်ကြီးဌာနကလှူဆောင်ပေးထားတာဖြစ်ပါတယ်။အခုလိုမျိုးထိုင်းကနေပြီးတော့ထုတ်ပေးထားတဲ့ပန်းရောင်ကတ်လို့ခေါ်တဲ့ယာယီအလုပ်သမားကတ်ကင်ဆောင်ထားတဲ့မြန်မာ၊လာအို၊ကမ္ဘောဒီးယား၃နိုင်ငံကအလုပ်သမားတွေအနေနဲ့ယာယီနိုင်ငံကူးလက်မှတ် passport လာပြီးတော့လှူဆောင်ချဖို့ထိုင်းလုံသမားကြီးကြပ်ရေးဝင်ကြီးဌာနက2015နှစ်စမ်းပိုင်းမှာထပ်မံပြီးတော့စော်ဩလိုက်ပါတယ်။2015ခုနှစ်မတ်လ31ရက်နေ့ကိုနောက်ဆုံးထားသတ်မှတ်ပေးထားတာပါ။တကယ်လို့အဲ့ဒီအချိန်ကျော်လွန်ပြီးတဲ့နောက်ပိုင်းစာရွက်စာတမ်းတက်တန်းကုန်တဲ့သူတွေတရားမဝင်နေထိုင်တဲ့သူတွေကိုတွေ့တယ်ဆိုရင်ဖမ်းပြီးတော့အမိနိုင်ငံကိုပြန်ပြီးတော့ပို့မယ်လို့လည်းတတိပေးထားတာပါ။ဒါကြောင့်မို့လို့သတ်မှတ်ရမကုန်ဆုံးခင်မှာအလုပ်သမားတွေအနေနဲ့ယာယီနိုင်ငံကူးလက်မှတ်လှူဆောင်နိုင်ဖို့တက်ဆိုင်ရာနိုင်ငံတန်ယုံတွေဘက်ကလည်းနှစ်နိုင်ငံပူးပေါင်းဆောင်ရွက်နေကြပါတယ်။ဒါကြောင့်ထိုင်းဆိုရကသတ်မှတ်လိုက်တဲ့ကာလအတွင်းမြန်မာရွှေပြောင်းအလုပ်သမားတွေယာယီနိုင်ငံကူးလက်မှတ်လှူဆောင်ခွင့်ရနိုင်မှုထိုင်းမြန်မာအလုပ်သမားရဲ့တာဝန်ရှိတဲ့သူတွေဆွေးနွေးအဖြေရှာနေတဲ့အကြောင်းထိုင်းနိုင်ငံဆိုင်ရာမြန်မာအလုပ်သမားတန်ယာရှိဦးသိန်းနိုင်ကအခုလိုရှင်းပြပါတယ်
။ဒီစမှာဆက်ပြည့်ဆက်နေတဲ့ဟာနေပြီးတော့မှကျွန်တော်တို့လေအလုပ်သမားကြီးရကိစ္စတွေစီဝေးတစ်ခုကိုလုပ်ပါတယ်။ဆရာအလုပ်သမားဝန်ထမ်းသားအဲဒုတိယရှင်ကြိုင်မှုဥဆောင်လို့ပါနော်။ကျွန်တော်ဥပက္ခတော့ဒီရှင်ကြိုင်မှုချုပ်ဥဆောင်မှာကျွန်တော်ဆွေးနွေးလုပ်ပါတယ်။အဲဆွေးနွေးလုပ်တဲ့ရည်ရွယ်ချက်ကလည်းအဲ့ကိစ္စတွေပါပဲ။ကျွန်တော်တို့မြန်မာနိုင်ငံသားတွေကအဆောက်အအုံတွေရန်ကုန်အကြီးကြီးစီကိုကျွန်တော်တို့ဒီနီလန်ဝင်ဟာရွေးချယ်လုပ်ပါမလဲဆိုတော့ကျွန်တော်တို့ဟာကြေညာထားလေးရှိပါတယ
်။ထိုင်းနိုင်ငံရောက်မြန်မာအလုပ်သမားတွေဘက်ကမြန်မာနိုင်ငံသားစီစီရေးကံမိတူအိမ်အောင်စုစည်ရင်ဝင်ပုံစံ30မိတူနဲ့မြန်မာတန်ယုံထောက်ခံစာကိုယူပြီးတော့ထိုင်းနိုင်ငံမြန်မာတန်ယုံအပါအဝင်မဲဆိုင်မဲဆောက်ရနှောင်းစတဲ့နေဆက်မြို့ကိတ်တွေမှာယာယီနိုင်ငံကူးလက်မှတ်ကိုလာရောက်လျှောက်ထားနိုင်ပါတယ်။တကယ်လို့စာရွက်စာတမ်းလိုအပ်ချက်ရှိမယ်ဆိုရင်တော့မြန်မာအလုပ်သမားတွေမြန်မာနိုင်ငံပြန်ပြီးတော့ယူနိုင်မှုအတွက်ခရီးသွားလာခွင့်တရားဝင်နိုင်ငံဖြတ်ကျော်ခွင့်ပြုချက်ရဖို့မြန်မာတန်ယုံကဆောင်ရွက်ပေးမယ်လို့မြန်မာအလုပ်သမားတန်ယာရှိကပြောပါတယ်။
ပန်းရောင်ကတ်ပေါ့နော်သူတို့ခေါ်တဲ့ထိုင်းနိုင်ငံအခေါ်ကတော့ဘက်ကတ်ပေါ့အဲပန်းရောင်ကတ်ကဲဆောင်ထားတဲ့လူတွေမှာမှတ်ပုံတင်ရင်အင်တော်သူစီးရင်ပြည်သူလို့ရှိရင်အဲကျွန်တော်ကဒီမှာတယ်ကျွန်တော်ကတာမန်နိုင်ငံလက်မှတ်ပတ်စုကြီးကိုအဲထုတ်ပြဖို့အတွက်ရှောက်ထားနိုင်ပါတယ်အဲအထောက်ထားမပြည့်ဆိုရင်တော့အဲကျွန်တော်ကပန်းရောင်ဘက်ကတ်ရဲ့ကျွန်တော်ကအဲမှာတန်ယုံကဒီမှာခီးသွားထောက်ခံချက်ယူလို့ရှိရင်မြန်မာနိုင်ငံကိုပြန်ပြီးလို့ရှိရင်သူကအဲ့ဒါတွေမိမိအထောက်ထားရဲ့ပြည်သူအောင်လုပ်ပါအဲပြီးပြန်လာရှင်ကျွန်တော်ကဆက်ပြီးတော့ပုံစံကျလုပ်ဖို့အဲ့ဒါကျွန်တော်ကစီစဉ်ထားတာပါအဲ့ကနေဇာတိမှာလည်းပဲကျွန်တော်ကမဲဆိုင်မဲဆောက်ရနှောင်းပေါ့နော်ဒီဘတဲ့အလုပ်ကတတိကံကပ်ပြားဆိုတဲ့စမတ်ကတ်ထုတ်ပေးတဲ့ဟာမှလည်းဖွင့်တာ၃ဦးရှိတယ်လေအဲ့အဲ့ဒီမှာကျွန်တော်ကတကယ်လို့အဲ့ခုနဘယ်လိုအထောက်အထားမျိုးနဲ့ဆောင်ရွက်မှလဲအဲ့မှာခွင့်ပြုမှလဲဆိုတော့ညွှန်ကြားချက်ရပေးမှလဲဆိုတာကိုသိတယ်နဲ့ညွှန်ကြားတဲ့ပုံမှာမူတည်ဖို့လုပ်ဖို့အတွက်ကျွန်တော်ပြင်ဆင်ထားခြင်းဖြစ်ပါတယ်ဟုတ်ကဲ့
အခုလိုမျိုးမြန်မာအလုပ်သမားတွေလက်ရှိကြုံနေရတဲ့အခက်အခဲတွေကိုမြန်မာတန်ယုံဘက်ကထိရောက်စွာကူညီပေးတင်တယ်လို့မြန်မာအလုပ်သမားတွေဘက်ကလည်းအလုပ်သမားရေးဆိုင်ရာသတိပေးကြေညာချက်တွေကိုမျက်ခြေမပြတ်လေ့လာနေဖို့လိုတယ်လို့ BAT လို့ခေါ်တဲ့ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့အလုပ်သမားတာဝန်ခံမတ်သက်သက်ဦးကအကြံပြုပါတယ
်ထိုင်းဆိုရကပြန်ကြေညာနဲ့ထုတ်လိုက်တာကနေဆက်မှာပဲ one stop service လုပ်မယ်ဆိုတော့နေဆက်မှာပဲနိုင်ငံသားစီစီရေးပါလုပ်မယ်ပြောင်းဝင်လာတဲ့ဟာကိုဗီဇာကိုလည်းနေဆက်မှာပဲလုပ်ပေးမယ်ဆိုရင်တော့နည်းနည်းအဆင်ပြေသွားနိုင်တယ်လေ
အခုလိုမျိုးထိုင်းနိုင်ငံတွင်မှာယာယီအလုပ်လုပ်ခွင့်ဘက်ကတ်ကိုင်ဆောင်ထားတဲ့သူတွေကိုယာယီနိုင်ငံကူးလက်မှတ်လုပ်ဖို့စော်ဩနေချိန်မှာပဲလက်ရှိယာယီနိုင်ငံကူးလက်မှတ်ကိုင်ဆောင်ထားသူအလုပ်သမားတွေအနေနဲ့အထူးသဖြင့်တက်တန်း၄နှစ်ကျော်လွန်ချိန်အလုပ်လုပ်ခွင့်ဗီဇာထပ်ပြီးတော့တက်တန်းတိုးမဲ့ကိစ္စတွေကိုလည်းလှုပ်ဆောင်ပေးနေပါတယ်။ထိုင်းဆိုရဘက်ကနိုင်ငံထဲမှာတင်းချီပြီးတော့ရှိနေတဲ့နိုင်ငံသားသားရွှေပြောင်းအလုပ်သမားတွေရဲ့အရေးစီမံချက်တွေချပြီးတော့ထိထိရောက်ရောက်ဆောင်ရွက်နေချိန်ဖြစ်လို့မြမရွှေပြောင်းအလုပ်သမားတွေအနေနဲ့ထိုင်းနိုင်ငံရဲ့အလုပ်သမားဥပဒေနဲ့အညီစီကံတကျဆောင်ရွက်ကြဖို့အရေးကြီးတယ်လို့ထိုင်းနိုင်ငံရောက်မြမရွှေပြောင်းအလုပ်သမားရေးကူညီဆောင်ရွက်ပေးနေသူတွေကသတိပေးပြောဆိုနေပါတယ်ရှင်
။မဆုမောစူးစီးတင်ပြပေးခဲ့တာပါရှင်။အခုကတော့ပြင်သစ်နိုင်ငံကအချမ်းဖက်တိုက်ခိုက်မှုရဲ့ရိုက်ခတ်မှုတွေကိုတင်ပြပေးမှာပါ။ပြင်သစ်နိုင်ငံပဲရစ်မြို့ကတရော်လှောင်ပြောင်စာတွေအပတ်စဉ်ရေးသားထုတ်ဝေတဲ့ Charlie Hebdo Magazine တိုက်ကိုဗုဒ္ဓဟူးနေ့ကတိုက်ခိုက်မှုဟာဆိုရင်လွန်ခဲ့တဲ့နှစ်အနည်းငယ်အတွင်းပြင်သစ်နိုင်ငံတွင်မှဖြစ်ပွားခဲ့တဲ့အစ္စလာမ်ရဲ့အချမ်းဖက်လှုပ်ဆောင်မှုတွေတဲကအဆိုးဆုံးဖြစ်ရဖြစ်ပါတယ်။ဒီမဂ္ဂဇင်းဟာဆိုရင်မွတ်စလင်ဘာသာဝင်တွေရဲ့အထွတ်အမြတ်ပုဂ္ဂိုလ်တမန်တော်မိုဟာမက်ကိုကတ်တွန်းရေးဆွဲပြီးမကြာခဏဖော်ပြခဲ့တာပါပြင်သစ်နိုင်ငံဟာဆိုရင်လည်းအစ္စလာမ်ရဲ့အစွန်းရောက်တွေရဲ့မကြာခဏတိုက်ခိုက်မှုကိုခံရတဲ့နိုင်ငံတစ်နိုင်ငံလည်းဖြစ်ပါတယ် VOA ရဲ့အတွက်လန်ဒန်ကနေဆာလာဟက်နက်စီသတင်းပေးပို့ထားတာကိုဦးစံမိုးဝေကတင်ပြပေးပါပါရှင
်2014ခုနှစ်ကုန်ဆုံးချိန်မှာပြင်သစ်ဝင်ကြီးချုပ်က ြည်သူနိုင်ငံဟာအကြမ်းဖက်သမားတွေရဲ့ကြီးကြီးမားမားချိန်းချောက်တာမျိုးဘယ်တော့မှမကြုံခဲ့ရပါဘူးလို့ပြောဆိုခဲ့ပါတယ်။ပြင်သစ်ရဲတပ်ဖွဲ့ကတော့2013ခုနှစ်နွေရာသီနောက်ပိုင်းအကြမ်းဖက်သမားတွေရဲ့တိုက်ခတ်မှုကြိုးပမ်းမှု၅ချိန်တိတိကြုံခဲ့ရတယ်လို့ဆိုပါတယ်။ဒရမ်တက်ကတူကနိုင်ငံတကာလုံခြုံရေးဆိုင်ရာကျွမ်းကျင်သူရှောင်းဂရီဂရီကတော့ပြင်သစ်နိုင်ငံဟာဆယ်စုနှစ်တည်းနဲ့ချီးပြီးတော့ဥရောပတစ်ခွင်မှာအစ္စလာမစ်အကြမ်းဖက်တိုက်ခတ်မှုတွေပြုလုပ်ဖို့ကောင်းတဲ့ရှေ့ဆုံးနေရာမှာရှိနေတယ်လို့ပြောဆိုပါတယ်။
To find an attack of this scale, you have to go back to the mid-1990s when France was subject to really the first wave of Islamic terror. The first
wave of Islamic terror was the first wave of Islamic terror. The first wave of Islamic terror was the first wave of Islamic terror. The first wave of Islamic terror was the first wave of Islamic terror. The first wave of Islamic terror was the first
wave of Islamic terror. The first wave of Islamic terror was the first wave of Islamic terror. The first wave of Islamic terror was the first wave of Islamic terror. The first wave of Islamic terror was ဒါဟာအယ်ဂျီးရီးယန်အစိုးရတွေပြုလုပ်ခဲ့တဲ့တိုက်ခိုက်မှုတွေကတခုဖြစ်ပါတယ်။နောက်တစ်နေ့မှာအဲ့ဒီမီးထားလိုက်မှာပဲထပ်ပြီးတော့ဘုံတလုံးပေါက်ကွဲခဲ့ပြီးလူပေါင်း၄ယောက်တေဆုံးတာ100နီးပါးဒဏ်ရာရခဲ့တာပါ။60ခုနှစ်တည်းအလဲပိုင်းမှာဖြစ်ပွားခဲ့တဲ့အကြမ်းဖက်မှုတွေဟာတိတ်ပြီးတော့ပေါ်ပေါ်လွင်လွင်မဖြစ်ခဲ့ဘူးလို့ဂရီဂရီကပြောဆိုပါတယ်။နိုင်ငံရေးအခြေအနေကြောင့်လဲပါတယ်လို့ပြည်သစ်နိုင်ငံဟာ2003ခုနှစ်ကစပြီးတော့ဖြစ်ပွားခဲ့တဲ့အီရတ်စစ်ပွဲထဲမှာဝင်မပါသေးတယ်လို့သူနဲ့ဥရောပကြားသူနဲ့မဟာမိတ်နေတိုးအဖွဲ့တို့ကြားမှာအကန့်လေးတွေချထားခဲ့တယ်လို့ဂရီဂရီကပြောပါတယ်။ဒါပေမဲ့ပြီးခဲ့တဲ့နှစ်တွေအတွင်းမှာတော့အကြမ်းဖက်ချင်းချောက်မှုတွေဟာပိုးပြီးတော့တိုးပွားလာခဲ့ပါတယ်။ပြီးခဲ့တဲ့နှစ်ဥရောပမှာကောက်ယူထားတဲ့ကိန်းဂဏန်းတွေအရဥရောပတစ်ခွင်မှာအကြမ်းဖက်မှုဆန်တဲ့ဖြစ်ရပ်တွေမျိုး900ကျော်ဖြစ်ပွားခဲ့ပါတယ်။အဲ့ဒီထဲမှာထက်ဝက်နီးပါးလောက်ဟာပြင်သစ်နိုင်ငံမှာဖြစ်ခဲ့တယ်လို့အကြမ်းဖက်မှုနဲ့ဆက်နွယ်တဲ့ဖမ်းဆီးမှု40ရာခိုင်နှုန်းဟာပြင်သစ်နိုင်ငံအတွင်းမှာဖြစ်ခဲ့တာပါ။ဘူထူးနေကဖြစ်ခဲ့တဲ့ Charlie Hebdo Magazine ပေါ်တက်ခတ်မှုမျိုးဟာအရင်ကလည်းဖြစ်ပွားခဲ့ပါတယ်။2011ခုနှစ်တုန်းကတမန်တော်မိုဟာမက်ပေါ်လှောင်ပြောင်တဲ့ကာတွန်းရုပ်ပုံဖော်ပြခဲ့လို့အဲ့ဒီ Magazine တိုက်ကိုမီးလောင်ပုံးနဲ့တက်ခိုက်တာကိုခံခဲ့ရပါတယ်။ Islamic အကြမ်းဖက်ချင်းချောက်မှုကိစ္စဟာနိုင်ငံရေးမူဝါဒအပြောင်းလဲပုံမှာလည်းမူတည်ပြီးတော့ဖြစ်ပွားနေတယ်လို့ Gregory ကပြောဆိုပါတယ်
။ France participated in the stabilization mission in Afghanistan. It began to take an increased role in North Africa in the instance
ပြည်နိုင်ငံဟာအာဖဂန်နစ္စတန်နိုင်ငံတည်ငြိမ်မှုထိန်းသိမ်းရေးမှာပါဝင်လှူဆောင်ခဲ့တယ်။အာဖရိကတိုက်မြောက်ပိုင်းမှာသူ့ရဲ့ပါဝင်မှုအခန့်ကဏ္ဍကိုတိုးပြီးတော့လှူဆောင်လာတယ်။လီဗျာနဲ့မော်ရိုကိုနိုင်ငံတွေကမတိမငြိမ်အခြေအနေတွေထိန်းသိမ်းရေးမှာပါဝင်ခဲ့တယ်။2012ခုနှစ်ကနေ2014ခုနှစ်တွင်မာလီနိုင်ငံကအရေးခင်တွေမှာပါဝင်ပတ်သက်လာခဲ့ပါတယ်။ပြည်နိုင်ငံဟာအနောက်ဥရောပတစ်ခွင်မှာမွတ်စလင်လူဦးရေအများဆုံးနေထိုင်တဲ့အတိုင်းပြည်ပါခန့်မှန်းခြေ၅သန်းလောက်ကိုရှိနေတာပါ။
ပြင်သစ်တွေကမွတ်စလင်တွေပေါ်ပြဿနာရှာသူတွေဖြစ်ရှုမြင်ကြတယ်လို့ဂရီဂရီကပြောပါတယ်။ဥပမာအားဖြင့်ပြောရရင်လူထုကြားမှာမွတ်စလင်အမျိုးသမီးတွေကိုမျက်နှာဖုံးအုပ်ပြီးတော့နေထိုင်တာကိုတားမြစ်ထားသလိုကျောင်းနေမှာခေါင်းမူးချုံတာကိုလည်းခွင့်မပြုပါဘူး။ပြင်သစ်ပြည်ထရေးဝန်ကြီးဌာနရဲ့မှတ်တမ်းတွေအရပြင်သစ်နိုင်ငံသား400လောက်ဟာအီရတ်နဲ့ဆီးရီးယားနိုင်ငံတွေကိုတွားပြီးတော့ဂျီဟတ်ဘာသာရေးအစွန်းရောက်အဖွဲ့တွေနဲ့လက်တွဲပြီးတိုက်ခိုက်နေတယ်လို့ဆိုပါတယ်။နောက်ထပ်ယာနဲ့ချီသူတွေဟာလည်းအဲ့ဒီလိုတွားရောက်ဖို့ပြင်ဆင်နေကြတယ်လို့ပြောပါတယ်။ပြည်ထောင်နိုင်ငံအတွင်းကိုပြန်လည်ဝင်ရောက်လာသူ200ဝန်းကျင်ရှိပြီးတော့သူတို့ဟာဥပဒေကြောင်းအရစစ်ဆေးတာကိုခံနေကြရပါတယ်။ Charlie Hebdo ကိုတက်ခတ်ခဲ့မှုဟာပြည်ထောင်နိုင်ငံကလူမှုရေးနဲ့နိုင်ငံရေးဖြစ်စဉ်ပေါ်ထူးခြားတဲ့တက်ရောက်မှုတွေရှိလာလိမ့်မယ်လို့ယုံကြည်တဲ့အကြောင်း Sector တက်ကတူရဲ့အကြမ်းဖက်မှုရေးရာဆိုင်ရာကျွမ်းကျင်သူ Bill Tubman ကသုံးသပ်ပါတယ်
။ In previous situations the political support for the far right has been quite low
ပြီးခဲ့တဲ့ကာလတစ်လျှောက်လက်ရာအစွန်းရောက်တွေပေါ်နိုင်ငံရေးအရာထောက်ခံသူကလုံးဝနေပါပါတယ်အခုတော့တခြားကျန်နေသေးတဲ့ဥရောပနိုင်ငံတွေမှာပါလက်ရာသမားတွေရွှေပြောင်းနေထိုင်သူတွေပေါ်ဆန့်ကျင်သူတွေမတူတဲ့ယဉ်ကျေးမှုတွေကိုဆန့်ကျင်ကြသူတွေအမျိုးသားရေးလက္ခဏာကိုအားပေးသူတွေများလာသလိုပိုးပြီးတော့အားကောင်းဆုံးဖြစ်နေပါပြီ
ဗိုလ်ထုနေမှာဖြစ်ပွားခဲ့တဲ့တိုက်ခိုက်တပ်ဖြတ်မှုတွေကြောင့်မွတ်စလင်ဆန့်ကျင်ရေးသဘောထားတွေပိုးပြီးတော့ကြီးထွားလာဖို့ပဲရှိနေတယ်ဆိုပြီးတော့လည်းသူကပြောဆိုလိုက်ပါတယ်ခင်ဗျာ
ဥဆန်မိုးဝေပြောပြခဲ့တာပါရှင်ပြင်သစ်နိုင်ငံက Charlie Hebdo Magazine တိုက်ပစ်ခတ်မှုဖြစ်ပွားပြီးတဲ့နောက်အေဂျင့်တည်ငိမ့်တဲ့ကာလတခုလိုအပ်တယ်လို့ကုလသမဂ္ဂလူ့အခွင့်အရေးအကြီးအကဲ Zaid Raad Al Hussein ကပြီးခဲ့တဲ့တောက်ကြားနေ့ကပြောဆိုလိုက်ပါတယ်။အနည်းဆုံးလူ18ဦးသေဆုံးခဲ့ရတဲ့ပစ်ခတ်မှုအတွေ့အစ္စလာမ်ဘာသာဝင်တွေမှာတာဝန်မရှိဘူးလို့လည်းသူကပြောလိုက်တာပါ။ဒါပေမဲ့ပြင်သစ်ကတိုက်ခတ်မှုအပေါ်လူတွေရဲ့တုံ့ပြန်ချက်ကိုတော့ဥရောပရောက်မွတ်စလင်တွေစိတ်မသက်မသာဖြစ်နေကြရပါတယ်။ဒီအကြောင်းကိုလည်းလန်ဒန်မြို့ကနေ VOE သတင်းတောက်ဆာလာဟင်နစီကပဲသတင်းပေးပို့ထားတာဖြစ်ပါတယ်ရှင်။ကိုညာဝင်းအောင်ကပြောပြပေးပါပါ
။ We need a moment of calm now. We do not need retaliation. Neither Islam nor multiculturalism in Europe.
ဒီကြံဒီငိမ့်တဲ့ကာလတစ်ခုကိုကျွန်တော်တို့လိုအပ်ပါတယ်။လက်စားပြန်ချေဖို့မလိုပါဘူး။ပ ြင်သစ်ကသွေးထက်တန်ယိုတိုက်ခိုက်မှုအတွက်လက်ရနိုင်ငံ၏ခေါင်းဆောင်တွေပြောနေသလိုဥရောပမှာရှိတဲ့အစ္စလာမ်တွေကိုပဲဖြစ်ဖြစ်အခြားဘယ်ဘာသာဝင်တွေကိုမှအပြစ်တင်နေစရာမလိုပါဘူးလို့ကုလလူအခွင့်ရေးအကြီးအကဲမစ္စတာဟူစိန်ကဂျနီဗာမြို့အခမ်းအနားတစ်ခုမှာပြောကြားသွားတာပါဥရောပမှာဘာသာယဉ်ကျေးမှုပေါင်းစုံလက်ခံကျင့်သုံးနေတာကိုဥရောပရဲ့လက်ရာဝါဒီအုပ်စုတွေကတိုက်ခိုက်ပြောဆိုလာပြီးတဲ့နောက်မှာမစ္စတာဟူစိန်ရဲ့မှတ်ချက်စကားအခုလိုထွက်ပေါ်လာတာလည်းဖြစ်ပါတယ်။ပြည်သင့်နိုင်ငံကတိုက်ခိုက်မှုပေါ်လာရတာဟာဘာသာယဉ်ကျေးမှုပေါင်းစုံကျင့်သုံးခြင်းရဲ့ရလဒ်ပဲလို့ဗီဒီနိုင်ငံက UKIP လက်ရာဇွန်ပါတီခေါင်းဆောင်နီဂယ်ဖာရစ်ကသတင်းဌာနတွေကိုပြောပါတယ်။ဂျာမနီနိုင်ငံက PGDA ဆိုတဲ့နိုင်ငံရေးအုပ်စုကတော့ဒီတိုက်ခိုက်မှုကိုကြည့်ရင်အစ္စလာမ်ဘာသာဝင်တွေဟာဒီမိုကရေစီနဲ့မထိုက်တန်သေးဘူးဆိုတာပြနေတယ်လို့ဝေဖန်လိုက်ပါတယ်။တခါအစ္စလာမ်ဘာသာကိုလူသက်အတွေးခေါ်ဝါဒအဖြစ်ပြင်သစ်နိုင်ငံလက်ရာဇွန်အမျိုးသားတပ်ဦးခေါင်းဆောင်မာရင်းလီပန်ကမှတ်ချက်ပေးပြောဆိုပါတယ်။ဥရောပတလွှမ်းရှိကြတဲ့မွတ်စလင်တွေကလည်းပြင်သစ်ပစ်ခတ်မှုကိုရှုံချခဲ့ကြပါတယ်။ပဲရစ်မြို့လမ်းမတွေပေါ်မှာမွတ်စလင်တွေကသူတို့ရဲ့စိုးရိမ်မှုနဲ့ဒေါသတွေကိုဖော်ပြခဲ့ကြပါတယ်။ Osman El Tablawi ဆိုသူဟာပြင်သစ်နိုင်ငံမှာရှိတဲ့အီဂျီလူမျိုးပဲဖြစ်ပါတယ
်ဖလဟဆလ်ဒါလောကနမွတ်စလင်မင်းဒူလ်ခရဂူအန်အစ္စလမ်အင်တာ
တိုက်ကဲမှုတွေလုပ်ခဲ့သူတွေဟာမွတ်စလင်ဖြစ်ခဲ့ရင်တော့သူတို့ဟာအစ္စလမ်ဘာသာပြင်ပကိုရောက်နေသူတွေသာဖြစ်တယ်လို့ပြောသွားတာပါတစုံတယောက်ကခမည်းကိုစကလုံးနဲ့စော်ကားလာရင်ကိုကလည်းစကလုံးတွေနဲ့သာပြန်တုတ်ပြန်ပါလို့သူကဆိုပါတယ်ဒေါက်တာကာရိုကတ်စတန်ဟာလန်ဒန်မြို့ King's College ကမွတ်စလင်လူအတိုင်းဝိုင်းနဲ့အစ္စလမ်ဘာသာရေးကျွမ်းကျင်သူလည်းဖြစ်ပါတယ်အစွန်းရောက်တဲ့မွတ်စလင်တွေကြောင့်ဥရောပကမွတ်စလင်တွေပေါ်စန့်ကျင်မှုတွေဖြစ်လာနိုင်တယ်လို့သူကသုံးသပ်ပါတယ
် There is definitely now a sense of fear and concern at least among the Muslim
ခုလိုပြင်းထန်မှာဖြစ်သွားတဲ့ရက်ဆက်ကြမ်းကြုတ်မှုကြောင့်မွတ်စလင်အတိုင်းဝိုင်းကြားမှာအ ਨੇ စုံစိုးရိမ်ထိတ်လန့်မှုတွေရှိလာမှာအမှန်ပါပဲဒီဖြစ်ရာကြောင့်မွတ်စလင်အတိုင်းဝိုင်းပေါ်အမြင်မကြည်လင်တာမျိုးဖြစ်လာရုံမကအခြားဥရောပနိုင်ငံတွေကမွတ်စလင်အတိုင်းဝိုင်းတွေပေါ်မှာပါအကျိုးသက်ရောက်လာနိုင်ပါတယ်ပြင်းထန်တိုက်ခိုက်မှုပေါ်ဘယ်လိုသဘောထားသလဲသိရအောင်ဥရောပသတင်းဌာနတချို့ကအစွန်းရောက်တွေရဲ့ website တွေကိုလေ့လာစောင့်ကြည့်ကြပါတယ်ဆွီဒင်နိုင်ငံကဂျေဟတ်အသေးခံတိုက်ခိုက်ရေးဝါဒီတွေပြည့်ဝဖွင့်ထားတဲ့ Facebook စာမျက်နှာမှာတော့ Charlie Hebdo သတင်းစာတိုက်တိုက်ခိုက်မှုကိုထောက်ခံတဲ့မှတ်ချက်တွေရေးထားတာကိုဆွီဒင်သတင်းသမားတို့ကရှာဖွေတွေ့ခဲ့ပါတယ်ဒီလိုထောက်ခံသူတွေဟာလူနည်းစုသာဖြစ်တယ်လို့ဒေါက်တာကတ်စတန်ကဆိုပါတယ်ဘာသာရေးအစွန်းရောက်တွေကြားမှာတော့တမန်တော်မိုဟာမက်ကိုကာတွန်းရုပ်ပြောင်ဆွဲတာမျိုးကိုတော့လုံးဝလက်မခံကြဘူးလို့သူကဆိုပါတယ်
That does not automatically mean that those who are guilty of defaming the religion should be put to death.
ဘာသာရေးပေါ်အသေးစိတ်ဖြတ်သူတွေကိုတတ်ပြစ်ရမယ်ဆိုတဲ့အဓိပ္ပာယ်ဖွင့်ဆိုချက်မျိုးတော့မရှိပါဘူး။အစွန်းရောက်ဘာသာရေးသမားတွေကြားမှာတော့ဘာသာရေးပညာချက်တွေကိုပြင်ဆင်ဖို့ကြိုးစားနေတာတွေရှိနေပါတယ်လို့သူကဆိုသွားတာပါ။ပြင်သစ်ကပြစ်ခတ်မှုဟာလူတွေရဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့တပါးသူရဲ့ယုံကြည်ကိုးကွယ်မှုပေါ်အလေးထားရမယ်ဆိုတဲ့မတူကွဲပြားတဲ့တန်ဖိုးတွေကိုဘယ်လိုညှိနှိုင်းကြမလဲဆိုတဲ့အပြန်အလှန်ဆွေးနွေးကြရမယ်အဆင့်လောက်သာဖြစ်တဲ့လို့ဒေါက်တာကတ်စတန်ကမှတ်ချက်ပေးပြောဆိုခဲ့ပါတယ်ခင်ဗျာ
ကိုညံဝင်းအောင်ပြောပြပေးခဲ့တာပါရှင်အခုကတော့ဖွံ့ဖြိုးရေးဆိုင်ရာသတင်းဆောင်မတစ်ပုဒ်ကိုတင်ပြပေးပါအောင်မယ်ဖွံ့ဖြိုးဆဲနိုင်ငံတွေစုဖွဲ့ထားတဲ့ကုလသမဂ္ဂရဲ့ Group of 77 G77 အဖွဲ့ရဲ့ခေါင်းဆောင်အဖြစ်တောင်အာဖရိကနိုင်ငံကတာဝန်ယူလိုက်ပြီးဖြစ်ပါတယ်ဖွံ့ဖြိုးဆဲနိုင်ငံတွေအတွက်ပြစ်မှတ်ထားလှုပ်ဆောင်နေတဲ့ကုလထောင်စုနှင့်ရည်မှတ်ချက်ချမှတ်ထားတဲ့နောက်ဆုံးနှစ်ကိုနီးကပ်လာတဲ့အချိန်မှာအခုတောင်အာဖရိကနိုင်ငံကိုလုံပိုင်ခွင့်ရောတာဝန်ယူမှုတာဝန်ခံမှုရောယူရမယ့်ယာရုသစ်ကိုပေးအပ်လိုက်တာဖြစ်ပါတယ်အာဖရိကတိုက်ရဲ့အဖွံ့ဖြိုးဆုံးနိုင်ငံတစ်နိုင်ငံအနေနဲ့ကမ္ဘာတဝန်းစင်ခေါ်အခဲဆတ်မှုတွေကိုဖြေရှင်းရေးဘလူးစီဇန်ထားတယ်လေဆိုတာကိုတော့တောင်အာဖရိကနိုင်ငံဂျိုဟန်နက်စ်ဘတ်မြို့တော်ကနေ VOA သတင်းတောက်အနီတာပါဝဲလ်ကသတင်းပေးပို့ထားပါတယ်နားဆင်ကြရအောင်ပါရှင်ကုလသမဂ္ဂကရည်မှန်းချက်၈ခုချမှတ်လှုပ်ဆောင်နေတဲ့ထောင်စုနှစ်ဖွံ့ဖြိုးရေးရည်မှန်းချက်အတွဲဒီနေ့2015ခုနှစ်ကနောက်ဆုံးနှစ်ဖြစ်တာနဲ့အတူကုလရဲ့အကြီးဆုံးဖွံ့ဖြိုးဆဲနိုင်ငံများညွန်ပေါင်းအဖွဲ့ဟာလည်းဒီနေ့မှမျှော်လင့်မထားတဲ့စိန်ခေါ်အကဲဆတ်မှုတွေရှိလာနိုင်တာပါကုလအဖွဲ့ဝင်တွေထဲမှာတတိယမြောက်နေရာမှာရှိနေတဲ့ G77 အဖွဲ့မှာဆိုရင်အရင်ကစစ်တလင်းဖြစ်ခဲ့ပြီးအခုတော့နှစ်နိုင်ငံကွဲခဲ့ကြတဲ့ဘော့စနီးယားနဲ့ဟာဇီဂိုဗီနာတို့လိုနိုင်ငံတွေအာဖရိကရဲ့အရှေ့ကမ်းရိုးတန်းကအကြမ်းဖက်မှုတွေဖွံ့ဖြိုးမှုနှိမ့်ကြတဲ့ဆိုမာလီယာတို့လိုနိုင်ငံတွေလည်းပါဝင်နေတာဖြစ်ပါတယ်တောင်အာဖရိကနိုင်ငံက G77 အဖွဲ့ရဲ့ခေါင်းဆောင်အဖြစ်ဒီသတင်းပတ်နယူးယောက်မြို့တော်မှာလက်ခံတာမှာတောင်အာဖရိကနိုင်ငံတကာဆက်ဆံရေးနဲ့ပူးပေါင်းဆောင်ရွက်ရေးဆိုင်ရာဝန်ကြီးဌာနရဲ့ဒုတိယဝန်ကြီးလူဝဲလင်လန်ဒါစ်ကကြီးလေးတဲ့အခက်အခဲတွေကိုတောင်အာဖရိကအနေနဲ့ရှင်းရှင်းလင်းလင်းနားလည်သိရှိထားတယ်လို့ပြောဆိုခဲ့ပါတယ
် This year will prove to be a crucial year in which the various
invisible nations are joining a joint force to challenge the tattoo law ya me so re taung so jet de ne chunaro apwe yin san ya me yee ba de hne de ne ba phwin pyo yee ko adika yiwe bi 2000 pye ne ka cha mat khe de kula thong su ne yiman jet ka phwin pyo mu atwa ka ba talwa pu paung saung yet mu ko adika maw nin ga da le phit ba de ဒီနှစ်မှာကျွန်တော်တို့လုပ်မဲ့အဓိကလုပ်ငန်းကတော့ကုလထောင်စုနှင့်ရီမန်းချက်တွေကိုပြည့်မီအောင်လှုပ်ဆောင်တဲ့လုပ်ငန်းစဉ်တွေကိုပြန်လည်သုံးသပ်မှာဖြစ်ပြီး2015အလွန်ဖွံ့ဖြိုးရေးလုပ်ငန်းစဉ်တွေကိုညှိနှိုင်းလှုပ်ကင်ဖို့ဖြစ်ပါတယ
်။အင်အားကြီးနိုင်ငံတွေရဲ့ပူးပေါင်းဆောင်ရွက်မှုတွေကလည်းအဖွဲ့အတွက်အင်အားတရက်ဖြစ်မယ်ဆိုတာကိုဝန်ကြီး Mr. Landers ကသတိပေးပြောဆိုပါတယ်။ဒါ့အပြင်ဘရာဇီးရုရှားအိန္ဒိယတရုတ်တို့နဲ့တောင်အာဖရိကနိုင်ငံတို့စီးပွားရေးအတွက်ပူးပေါင်းဆောင်ရွက်နေတဲ့BRICS BRICS အဖွဲ့ကြီးနဲ့ပူးပေါင်းဆောင်ရွက်ဖို့ကိုလည်းတောင်အာဖရိကနိုင်ငံကကြိမ်ပမ်းများစွာရည်လာမြောင်းပြီးပြောဆိုနေတာလည်းဖြစ်ပါတယ်။ G77 အဖွဲ့ကြီးအနေနဲ့မြောက်ကမ္ဘာချမ်းကချုပ်ကင်ထားတဲ့ကမ္ဘာအရေးလုံခြုံရေးအာဏာကိုအပြောင်းအလဲဖြစ်အောင်ဆက်လက်ဖိအားပေးသွားမယ်လို့လည်း Mr. Landers ကပြောဆိုပါတယ်။ကမ္ဘာမြောက်ဖက်ချမ်းနိုင်ငံတွေဖြစ်ကြတဲ့ကုလလုံခြုံရေးအမြဲတမ်းအဖွဲ့ဝင်နိုင်ငံတွေဖြစ်တဲ့ဗြိတိန်တရုတ်နဲ့ပြင်သစ်ရုရှားအမေရိကန်ပြည်ထောင်စုတို့ကိုရည်ညွှန်းပြောဆိုခဲ့တာဖြစ်ပါတယ်ဒုတိယဝန်ကြီး Landers ကအခုလိုဆက်ပြီးတော့ပြောပါတယ
် South South cooperation is key for international cooperation and partnerships
ဖွံ့ဖြိုးတိုးတက်ရေးအတွက်နိုင်ငံတကာပူးပေါင်းဆောင်ရွက်မှုနဲ့မိတ်ဖက်ဆက်ဆံရေးအတွက်တောင်ပိုင်းတစ်လွှာပူးပေါင်းဆောင်ရွက်မှုကအခက်အခဲကျပါတယ်ကမ္ဘာတစ်လွှာဒေသတွေနဲ့နိုင်ငံအဆင့်တွေမှာရေရှည်ဖွံ့ဖြိုးတိုးတက်မှုကိုချိန်ညှိနိုင်ဖို့အတွက်လှုပ်ဆောင်တာမှာဒီကိစ္စကတိတ်ကိုအရေးကြီးပါတယ်ကမ္ဘာတောင်ကျန်းနိုင်ငံတွေအကြားပူးပေါင်းဆောင်ရွက်မှုတွေကဖွံ့ဖြိုးပြီးကမ္ဘာမြောက်ချမ်းနိုင်ငံတွေရဲ့တာဝန်ဝင်တရားတွေနဲ့တာဝန်ယူတာဝန်ခံမှုတွေကိုအစားထိုးဖို့ရည်ရွယ်တာမဟုတ်ဘူးဆိုတာကိုလည်းကျွန်တော်တို့ထပ်ပြီးအသိပေးပါတယ်ပြီးခဲ့တဲ့နှစ်အနည်းငယ်ကဆိုရင်ကမ္ဘာဖွံ့ဖြိုးရေးကိုဖွံ့ဖြိုးစေနိုင်ငံတော်တော်များများကလှုပ်ဆောင်ခဲ့ကြတာဖြစ်ပါတယ်ကမ္ဘာတောင်ပတ်ချမ်းနိုင်ငံတချို့ရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုကကမ္ဘာတောင်ပတ်ချမ်းနိုင်ငံတွေအတွက်မဟာဗျူဟာမြောက်အင်အားချိန်ခွင်ရှာညှိပေးခဲ့တာလည်းဖြစ်ပါတယ်
။အာဏာချုပ်ကင်မှုလက်လွှဲပြောင်းဖို့တောင်အာဖရိကနိုင်ငံကကုလသမဂ္ဂမှာနှစ်ပေါင်းများစွာတောင်းဆိုလာခဲ့တဲ့အချက်ကဒီနှစ်မှာဖြစ်လာနိုင်မလား။ဒါမှမဟုတ်လေမျှော်လင့်ချက်တွေကဘာမှဖြစ်မလာပဲ။စကလုံးတွေအဖြစ်ဆက်ပြီးရှိနေမလား။တခုခုတော့ဖြစ်လာမယ်ဒီနှစ်2015ခုနှစ်ကတော့စိတ်ဝင်စားဖို့ကောင်းနေတာတော့အမှန်ပါပဲရှင်။VOA ရဲ့တနင်္ဂနွေနေ့ညနေခင်းအတွက်သတင်းဆောင်မတွေကတော့ဒီလောက်ပါပဲရှင်။အခုကတော့တနင်္ဂနွေနေ့ညနေခင်းအစီအစဉ်ဒီအဆုံးမသက်သေးခင်ချန်နေသေးတဲ့အချိန်မှာသတင်းချင်းချုပ်ကိုမဆုမြတ်မွန်ကကြေညာပေးပါမယ
်။ပြင်သစ်နိုင်ငံ Paris Mirror မှာဒီပြင်သစ်ပြည်သူတွေနဲ့စီးလုံးညီညွတ်မှုရှိတဲ့ဆိုတာကိုပြသတဲ့ Paris Mirror ကလမ်းလျှောက်ခြေတက်ပွဲမှာပါဝင်ဖို့အတွက်လူပေါင်းထောင်တောင်ချီဟာဒီစုရက်ဖြစ်တဲ့ La Place de la République မှာရောက်ရှိနေကြပါတယ်။ဗြိတိန်ဝန်ကြီးချုပ်၊ဂျာမနီဝန်ကြီးချုပ်၊အစ္စရေးဝန်ကြီးချုပ်နဲ့ပါလက်စတိုင်းခေါင်းဆောင်တို့အပါအဝင်ဒီလူပေါင်းသသန်းလောက်ပါဝင်ချီတက်ကြမယ်လို့မျှော်လင့်ရပါတယ်။ဒီချီတက်ပွဲအတွက်ကိုလည်းလုံခြုံရေးကိုအထူးတိုးမြှင့်ထားတယ်လို့လူပေါင်း18ယောက်ကိုတက်ဖြတ်ခဲ့တဲ့တနတ်သမားတွေရဲ့အပေါင်းအပါတွေကိုလည်းနိုင်ငံတော်ဝန်မှစုံစမ်းရှာဖွေနေပါတယ်။ဒီလက်နက်ကိုင်ဆောင်ထားပြီးတော့အန်ဒီယန်ရှိတယ်လို့ပြင်သစ်ရဲတွေမတင်ကဖြစ်နေတဲ့ဒီအသက်28နှစ်အရွယ်ဟိုင်ယတ်ဘူမီဒီယန်ဟာဇန်နဝါရီလ2ရက်နေ့ကတူရကီနိုင်ငံကိုရောက်လာခဲ့ပြီးတော့အခုတော့ဆီးရီးယားကိုရောက်သွားပုံရတယ်လို့တူရကီတာဝန်ရှိသူတွေကစနေနေ့တုန်းကပြောကြားခဲ့ပါတယ်။တခါဒီပါကစ္စတန်နိုင်ငံမှာတော့လမ်းပြောင်းပြန်မှားပြီးတော့မောင်းနဲ့ဓာတ်ဆီတင်ကားနဲ့ခီးသည်တင်ဘတ်စကားတို့ခေါင်းချင်းဆိုင်တိုက်မိပြီးတော့မိလောင်ခဲ့လို့58ယောက်ထက်မနည်းသေဆုံးသွားပါတယ်။ဘတ်စကားပေါ်ပါလာတဲ့သူတချို့ကတော့ခုန်ချလွတ်မြောက်ခဲ့တယ်လို့အာဏာပိုင်တွေကပြောပါတယ်ရှင်။
တရင်ချင်းချုပ်ကိုမဆုမြတ်မွန်ကြေညာပေးခဲ့တာပါရှင်ဒီညနေခင်းအတွက်အစီအစဉ်ထုတ်လို့ရမှုကမဆုမွန်ဖြစ်ပါတယ်အင်ဂျင်နီယာကတော့ Brian Magolie ဖြစ်ပါတယ်ရှင် VOA American အသံညနေပိုင်းမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်နောက်2နာရီကြာည9နာရီကနေ10နာရီအထိထုတ်လွှင့်မယ့်အစီအစဉ်မှာပြန်ပြီးတော့ဆုံတွေ့ကြရအောင်ပါရှင်တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းရှင်လန်းချမ်းမြေကြပါစေရှင်။ VOA ကိုနားဆင်တဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်။ကျမသင်္ကီးထိုက်ပ
This program has come to you from the Voice of America, Washington.